အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်နဲ့အာဆာတိုက်ကြဆက်လက်ထိတွေ့ဆက်ဆံမှုဟာဒေသအတွက်ရောအမေရိကန်အတွက်ပါအကျိုးရှိလိမ့်မယ်လို့အာဆာဖွံ့ဖြိုးရေးပန် ADB အကြီးအကဲကကြားသာပေးနေမှာပြောပါတယ်။မနီလာအခြေစိုက် ADB ပန်ရဲ့ဥက္ကဋ္ဌတာကီယေဟီကိုနာကာရိုကသူ့ရဲ့ဒုတိယတက်တန်အစပြုတဲ့ကြားသာပေးနေမှာအခုလိုပြောလိုက်တာဖြစ်ပြီးထရမ့်ကအာပစိဖိတ်တလွာကုံတွယ်ရေးမိတ်ဖက်၁၂နိုင်ငံက TPP သဘောတူညီချက်ကနေနှုတ်ထွက်မယ်လို့ထိန်းချုပ်ပေးမယ်လေတကားကုံတွယ်ရေးတကားဖွင့်ပွဲနဲ့ယင်းနှိမ့်မှန်မှုတွေနဲ့ပတ်သက်လို့ဒေတာတွင်သဘောတူညီမှုတွေရရှိဖို့အလားအလာကောင်းတဲ့အကြောင်းပြောပါရယ်ထရမ့်အနေနဲ့လက်ရှိအိုဘားမားအစိုးရအဖွဲ့ကအာရှဒေတာမှာအလေးပေးလှုပ်ဆောင်မှုတွေကိုအဆုံးသတ်ပြီးအမေရိကန်အလုပ်ကိုင်တွေကိုအကြီးအကျယ်ကြားရောက်ဒုက္ခရောက်စေနိုင်တယ်လို့ထရမ့်ကတင်စားသုံးနှုန်းထားတဲ့ TPP ကနေနှုတ်ထွက်မယ်ဆိုရင်ဖြစ်လာနိုင်မဲ့အခြေအနေနဲ့ပတ်သက်လို့မေးမြန်းချက်တွေကိုမစ္စတာနာကာအိုကအခုလိုတုံ့ပြန်ဖြေချခဲ့တာပါမစ္စတာနာကွာအိုကအာရှမှာအမေရိကန်ရဲ့ပတ်သက်မှုကြောင့်ဒေတာတွင်စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုကိုအားကောင်းစေခဲ့ကြောင်းလည်းပြောပါတယ်ဒါပေမဲ့ထရန့်ရဲ့ policy ဘယ်လိုဖြစ်လာမလဲဆိုတာခံမှန်ပြောဆိုဖို့စော်သေးကြောင်းလည်းသူကသတိနဲ့တုံ့ပြန်ပါတယ်ကုန်သွယ်ရေးနဲ့ယင်းနှိမ့်မှန်မှုကိုဆက်ပြီးတကားဖွင့်ထားတာဟာစီးပွားရေးဆက်ပြီးဖွံ့ဖြိုးဖို့အတွက်အဓိကကြောင်းလည်း ADB ဘဏ်ဥက္ကဋ္ဌကပြောခဲ့ပါတယ်